ရှမ်းကယားနယ်စပ်မိုးပြင်းနဲ့ဖရူဆိုမြို့နယ်တွေမှာတိုက်ပွဲအခြေအနေတွေကြောင့်လနဲ့ချီကြာအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာပြီးခဲ့တဲ့ရက်ပိုင်းမိုးကြီးလေပြင်းနဲ့ခံရတာကြောင့်ယာယီတေးအိမ်တွေပြိုကျပြီးနေထိုင်ရေးအခက်ကြုံနေရပါတယ်။မိုးပြင်းဒေသစစ်ပြေးဒုက္ခသည်တွေကြားမှာလည်းဝမ်းပြက်ဝမ်းလျှော်ဖြစ်နေကြလို့ကလေးငယ်တွေအသက်ဆုံးရှုံးရတဲ့အထိဖြစ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကရှမ်းကယားနယ်စပ်မိုးပြဲမြို့နယ်မှာမိုးကြီးလေပြင်းတိုက်ခတ်မှုကြောင့်စစ်ဆောင်တွေရဲ့မိုးကတဲအိမ်တွေလေထဲလွင့်ပါသွားတာတွေတဲအိမ်ပြိုကျတာတွေကြုံတွေ့ခဲ့ရပါတယ်။စစ်ဆောင်တွေရဲ့မိုးကတဲအိမ်950တဲက200ဝန်းကျင်လောက်ဟာထိခိုက်ပျက်စီးခဲ့တယ်လို့မိုးပြဲစစ်ဆောင်ကူညီပေးသူတူကပြောပါတယ်။တဲအိမ်တွေပြန်လည်ပြုပြင်ဖို့အမိုးကားတွေမလုံလောက်လို့အခက်အခဲကြုံနေရတယ်လို့လည်းပြောပါတယ
်။ဒီကျတဲ့အရင်တပတော့ဆိုဒီစစ်ချောင်းတွေဆဲတွေပေါ့နော်ဆဲသူဒီမိုးကားဆဲသူရလဲရာဒီချင်းမတိုင်းဆိုင်လို့ရဆဲနှွင့်တာတို့တော့ဟာပေါ့နော်ဆဲချီပြရတာတွေအများကြီးကြုံတွေ့ရပါတယ်အဲ့ဒါ။ကျွန်တော်စစ်ချောင်းရဲ့အဲတို့အပြင်တဝိုက်မှာဆိုရင်တော့ဒီ950ဆိုသူတို့အဲပြည့်စည်သွားတဲ့ဆဲတွေဆိုရင်တော့ဟာပေါ့တနေရာဝန်ကျင်လောက်ပေါ့နော်။အခုမိုးကားအတိကျွန်တော်တို့ပြန်ထုတ်ပေးနိုင်တဲ့စစ်ချောင်းတွေဆိုတော့သူတို့မိုးကားပြည့်နေသူတို့ပြန်နေရတော့ပေါ့နော်။တချို့ကအမိုးကားမလုံလောက်တာတွေအများကြီးကြုံတွေ့ရ
ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကမိုးပြဲမြို့ပေါ်မှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကစစ်ကြောင်းအုံပြုတိုက်ခိုက်ခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးလာကြရတာပါစစ်ပြေးဒုက္ခသည်တွေဟာဘေးကင်းလုံခြုံတဲ့နေရာတွေမှာမိုးကတဲလေးထိုးပြီးနေထိုင်ကြရပြီးတော့အလူရှင်တွေကကူညီပေးနေကြပါတယ်လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်နည်းပါးလာတာကြောင့်စေဝါပစ္စည်းနဲ့စားနပ်ရိက္ခာတွေလိုအပ်နေကြပါတယ်ကျမ်းမာရေးဆောင်ရှောက်မှုအားနေရာကြောင့်လဲကလေးတငယ်10ဦးထဲမှာအနည်းဆုံး9ဦးလောက်ကဝမ်ပြက်ဝမ်လျှော်ယောဂခံစားနေရပြီးယောဂပြင်းထန်လို့အသက်ဆုံးမတဲ့အထိကြုံတွေ့နေရတယ်လို့မိုးပြဲစစ်ဆောင်ကူညီနေသူကအခုလိုပြောပါတယ
်။ကျမ်းမာရေးဆောင်ရှောက်မှုအားနေရာမှာတော့အဲ့ဒီတော်လေးလူအားကလေးနဲ့ကျမ်းမာကြီးရာဆရာတော်တော်လေးသူဝါကိုဖြစ်နိုင်တဲ့အနေအားလည်းရှိရပါတော့။ဒီဝမ်ပြက်ဝမ်လျှော်အရင်နေ့လည်းတော်တော်လေးကြုံနေရတယ်အဲ့ဒါဆိုအဲလူကြဲရမယ်အသက်ဆုံးဆုံးသွားတဲ့တိကျဆုံးသွားတာတွေလည်းဆိုတော့ဆွေးနွေးနေရတော့အသက်ဆုံးပါသွားတဲ့သူကြတော့လူကြဲဒီကလေးငယ်တအားဝမ်းပြဝမ်းကျော်တဲ့ဆယ်ဦးထဲမှာတော့ဦးလောက်ပဲသူတို့ဆုံးသွားတာအဲ့ဒီရှိတော့တော့နောက်ပြီးသူအခုဇေဝကူညီဆိုတဲ့ကျွန်တော်တို့ကခက်ခဲပါတယ်လာမယ့်တလနလမှာအဓိကဟောနာသာနာရိတ်ခါတွေချက်တော့မှာကိုကျွန်တော်တို့ဆိုလေးသူရင်ရှာပါတော့
ကြားပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းမှာလဲတိုက်ပွဲတွေကြောင့်တောတောင်တွေရဲ့ခိုလုံနေတဲ့စစ်ပြေးဒုက္ခသည်6000ကျော်လောက်ရှိနေပါတယ်။မိုးကြီးလေပြင်းတံကြောင့်စစ်ဆောင်တွေရဲ့တဲအိမ်တွေကကြီးကြီးမားမားပျက်စီးတာမရှိပေမဲ့အမိုးကပျက်စီးတာတွေမိုးရွာတာတွေကြုံတွေ့နေကြရတာလို့ဖရူဆိုအနောက်ခြမ်းစစ်ပြေးရှောင်းကူညီဆောင်ရှောက်ရေးကော်မတီကပြောပါတယ်။
ဒီခြမ်းတော့အဲ့လိုကြီးကြီးမားမားပျက်စီးတာတော့မရှိသေးဘူး။ဒါပေမဲ့ဟိုမိုးကတွေဆွေးပြီးတော့ပျက်စီးတာမိုးရွာတာတွေတော့ရှိတယ်။တိချောင်းစခန်းမှာကြာတော့ဟိုဒီတိုင်းတော့ထဲမှာတဲထူပြီးနေရတာကျတော့မိုးရစီရောက်တော့စိတ်အဆင်မပြေဘူ
းရှမ်းနဲ့ကယားပြည်နယ်ဘက်တွေမှာလဲစစ်ကောင်စီနဲ့ဒေသကာကွယ်ရေးပူးပေါင်းအဖွဲ့တွေအကြတိုက်ပွဲအခြေအနေနဲ့မိုင်းအန္တရာယ်တွေကြောင့်စစ်ပြေးဒုက္ခသည်အများစုဟာနေရက်မပြောင်းနိုင်ကြသေးပါဘူးဒုက္ခသည်တွေပြေးရှောင်လာကြတာအချိန်ကြာတာနဲ့အမျှစားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ရာသီဥတုတံကိုပါခန့်စားနေကြရပါတယ်ခင်ဗျာ